ရှင်2018ခုနှစ်ဖေဖော်ဝါရီလ29ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါရဲ့ရှင်။ကျွန်မခွန်ယူပါရှင်။အခုအင်္ဂါနေ့ညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာအင်္ဂါနေ့ညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ Syria Biden စစ်အတွင်းပိတ်မိနေတဲ့ရဲသားတွေထွက်ခွာနိုင်အောင်တနေ့ကို9နာရီကြာအပြစ်ရဲဆဲတာတွေကိုဒီနေ့မှစတင်ကြောင်းရုရှားကကြီးညာလိုက်ပါတယ်။ဒီမှာနိုင်ငံကရခိုင်ရေးကိစ္စဟာဘာသာယူဝါဒကြားပြဿနာမဟုတ်ဘဲဒေသတွင်းနိုင်ငံရေးနဲ့စီးပွားရေးစိန်ခေါ်ချက်တွေကြောင်းဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းဒီကနေ့ပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့မြောက်ကိုရီးယားဘက်ကစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတကယ်ဆန္ဒရှိမှသာတွေ့ဆုံဆွေးနွေးမယ်အကြောင်းအမေရိကန်သမ္မတကပြောပါတယ်
They want to talk, and we want to talk also only under the right conditions. Otherwise, we're not talking. You know, they've been talking for 25 years.
Nuclear lenen ne petain tat dong ji phyat tin ye paw tamada trump ye pyo cha che ko na sin ya ma phyat thalo syria nai ngan ma yet 30 cha apye yet sae ye tbaw tha tu tha pi de na tai pwe ri set phit ni de chin ni ko le ti ya ma ba myanmar pi san ya tadin lwa ri ma do mgoe tai ne ga lit lat win ji 2 niya sa atwe tin lyo tu ri ko sha phwe ni se chin ni တနင်္ဂနွေလုံးအပြည့်ရက်ဆက်ရေးမှာပါဝင်လာတဲ့မွန်ပြည်သက်ပါတီကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကထောက်ခံပွဲကျင်းပပါမယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနောင်နဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။ Syria နိုင်ငံ Damascus မြို့အနီးသတင်းဘက်တွေနဲ့ခြေတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့နေရာတွေကနေရဲသားတွေထွက်ခွာနိုင်အောင်လို့ Syria သဘုံတွေအဖော်လေကြောင်းကနေပြစ်ခတ်နေတာတွေကိုနေ့စဉ်9နာရီရက်ဆိုင်မဲ့အစီအစဉ်ဒီကနေ့အစောပိုင်းကစပြီးတော့စတင်အသက်ဝင်ကြောင်းရုရှားဆိုရကပြောလိုက်ပါတယ်။ဒေသစံတော်ချိန်မနက်9နာရီကနေနေ့လယ်2နာရီထိလေကြောင်းတိုက်ခိုက်မှုတွေရဆိုင်ထားဖို့သမ္မတဗလာဒီမီယာပူတင်ကညွှန်ကြားထားတဲ့အကြောင်းရုရှားကာကွယ်ဝန်ကြီးကဒီကနေ့မှပြောဆိုခဲ့ပါတယ်။လူသားချင်းစာနာတဲ့အနေနဲ့တိုက်ပွဲဒေသကနေရဲသားတွေထွက်ခွာနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးမှာဖြစ်ပြီးအဲ့ဒီအတွက်ပြင်ဆင်ထားပြီးဖြစ်သလိုမကြခင်ကြေညာပေးမဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဆာဂေးရှိုဂူကပြောသွားပါတယ်။ဆီးရီးယားနိုင်ငံတော်ဝန်ပြစ်ခတ်တိုက်ခိုက်မှုတွေရက်30ကြာရက်ဆိုင်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တည်းကကုလသမဂ္ဂလူမျိုးကောင်စီမှတခဲနဲ့မဲပေးဆုံးဖြတ်ခဲ့ကြပြီးနှစ်ရက်အကြာမှာမစ္စတာပူတင်ရဲ့အခုညွှန်ကြားချက်ထွက်လာခဲ့တာပါဒမတ်စကပ်မြို့တော်အပြင်ဘက်အရှိကူတာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့ဗုံးကျဲမှုတွေပြန်စတင်လာတဲ့အမျှတလနေ့ကလူ30ကျော်သေဆုံးခဲ့တယ်လို့လည်းလူခွေလှူရှားသူတွေကပြောပါတယ်ဆီးရီးယားရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုထိတိယောက်ကျင့်သုံးမှသာအဓိပ္ပာယ်ရှိလိမ့်မယ်လို့လည်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပြီးတော့မတည်မငြိမ်ဖြစ်နေတဲ့အရှိကူတာဒေသကပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်မဆောင်နိုင်တော့ဘူးလို့လည်းထလောင်းပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာမူဝါဒရေးရအထူးကိုယ်စားလှယ်ဂျိုဆက်ယွန်းဟာဒီသတင်းမှာနောက်ပိုင်းမှာရထူးကအနာယူပါတော့မယ်။မစ္စတာယွန်းဟာသူ့ရဲ့ကိုယ်ရေးကိုယ်ရာကြောင့်လာမဲ့တောက်ကြနေမှာရထူးကအနာယူတော့မယ်အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရသူဟက်သာညူအတ်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်မှုထောင်သူဖြစ်သူမစ္စတာယွန်းရဲ့ရထူးကအနာယူမဲ့ဆုံးဖြတ်ချက်ကိုနိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကစိတ်မကောင်းစွာပဲလက်ခံခဲ့တယ်လို့လည်းပြောခွင့်ရသူကဆိုပါတယ်။ကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာတူလက်ထောက်နိုင်ငံခြားရေးဝန်ကြီးရထူးကိုပါပူတော်ရယူထားတဲ့မစ္စတာယွန်းကသူအနာယူရမယ့်အကြောင်းသတင်းဌာနအတော်များများကိုတင်းလာနေကအတည်ပြုပြောကြားခဲ့တာပါယွန်းဝေါ်မြောက်ကိုရီးယားနိုင်ငံဆိုင်ရာမိုးဝရရဲ့အထူးကိုယ်စားလှယ်ဖြင့်သမ္မတဥပမာအစိုးရလက်ထက်က2016အောက်တိုဘာလမှာအခန့်အပ်ခဲ့တာပါမြောက်ကိုရီးယားဟာသူရဲ့နျူကလ িয়ার လက်နက်တွေနဲ့တာဝဲပစ်ဒုံးကျည်အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ပြောဆိုဆွေးနွေးဖို့အလားအလာရရှိနေချိန်မှာပဲဂျိုဆက်ပြွန်နှုတ်ထွက်လိုက်တာဖြစ်ပါတယ်ယွန်းဟာအထူးကြံမြောက်ကိုရီးယားအစိုးရနဲ့ဆွဆွဲမြဲမြဲဆက်သွယ်ဆောင်ရွက်ခဲ့သူဖြစ်ပြီးတော့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်တမာတွေနဲ့ပုံမှန်ပြောဆိုဆွေးနွေးလာခဲ့သူလည်းဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ဝါဒဖြန့်ညင်းပိုစတာခိုးယူမှုကြောင့်18လကြာဖမ်းဆီးထိန်းသိမ်းခံထားခဲ့ရတဲ့အမေရိကန်ကျောင်းသားအိုတိုဝမ်ဘီယာပြန်လွတ်မြောက်ရေးအတွက်မစ္စတာယွန်းဟာပြည်ခရက်ဂျွန်လာမှာမြောက်ကိုရီးယားနိုင်ငံကိုသွားရောက်ခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့လွှတ်တော်ကလုပ်သည်ဖြစ်စေမလုပ်သည်ဖြစ်စေသူ့အနေနဲ့ bomb stock လို့ခေါ်တဲ့တချက်ချင်းပြစ်တဲ့တနတ်တွေကိုဇက်တိုက်ပြစ်နိုင်အောင်လုပ်ပေးတဲ့ကိရိယာရောင်းချတာကိုတားမြစ်တဲ့အမိန့်ကိုလက်မှတ်ထိုးသွားမှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကိုပြောကြားခဲ့ပါတယ်ကြီးစံထွက်တာတွေကမြန်ပြီးတော့ဒါပေမဲ့အဲ့ဒီကြီးစံတွေဘယ်ကိုဥတီသွားတယ်ဆိုတာဘယ်သူမှမသိနိုင်ကြောင်း bomb stock ရောင်းချတာတွေကိုတားမြစ်သွားမှာဖြစ်ကြောင်းလွှတ်တော်ကလုပ်သည်ဖြစ်စေမလုပ်သည်ဖြစ်စေသူ့ဘာသာသူလုပ်သွားမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလတုန်းက Las Vegas မှာလူ90ကျော်ကိုပြစ်တက်ခဲ့တဲ့တနက်သမားဟာလည်းဒီ bomb stock ဆိုတာကိုအသုံးပြုခဲ့တာဖြစ်ပါတယ်ဖလော်ရီဒါပြည်နယ်ပါကလန်ကကျောင်းတစ်ခုမှာကျောင်းသားဟောင်းတအူကဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်18ယောက်သေဆုံးပြီးတော့နှစ်ပတ်အကြာမှာ ကျောင်းတွေမှာဒီလိုနောက်ထပ်ပစ်ခတ်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်ဆွေးနွေးတဲ့အနေနဲ့သမ္မတ်ထရမ့်ဟာပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့အင်ဗီရောမှာတနင်္လာနေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။သမ္မတ်ထရမ့်ကတော့ဒီအချိန်ကဝမ်းထဲပူဆွေးမှုတွေကိုအလုံးနဲ့တတ်သိပြရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ်။သူ့ရဲ့အဆိုပြုချက်ထဲမှာတော့တချို့ဆရာဆရာမတွေနဲ့ကျောင်းတောင်ဝန်ရှိသူတွေကိုတနက်ကင်ဆောင်ွက်ပေးဖို့လည်းပါပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကိုကလေးငယ်ဘဝတည်းကမိဘတွေနဲ့အတူတရားဝင်လာရောက်နေထိုင်နေကြတဲ့ Dreamers လို့တင်စားပြောနေကြတဲ့အထောက်ထားမဲ့ကလေးတွေကိုနိုင်ငံထက်ကနေမထုတ်ရေးအကာအကွယ်ပေးဖို့လွှတ်တော်ကအရေးယူဆောင်ရမယ်လို့အမေရိကန်လွှတ်တော်အမတ်တွေကပြောကြားလိုက်ပါတယ်။အဲ့ဒီလိုကလေးငယ်တွေကိုဆက်ပြီးအကာအကွယ်ပေးထားရမယ်ဆိုတဲ့အောက်တရားရုံးရဲ့အမိန့်ကို Trump အစိုးရကအယူခံဝင်တဲ့အပေါ်ကြားနာဖို့နိုင်ငံတော်တရားရုံးချုပ်ကတနင်္လာနေ့မှာညင်ဆန်းခဲ့တာပါ။တရားဝင်နေထိုင်နေတဲ့ကလေးတွေကိုရရည်အလုပ်လုပ်ခွင့်ပညာသင်ကြားခွင့်ပေးထားတဲ့သမ္မတဟောင်း Obama လက်ထက်ကဒါကာဆိုတဲ့အစီအစဉ်ကိုလက်ရှိသမ္မတဒေါ်နယ်ထရမ့်ကရက်စဲဖို့ဆုံးဖြတ်ထားတာကြောင့်နောက်ထပ်ဘယ်လိုတရားရင်ဆိုင်မှုတွေရှိလာအောင်မလဲဆိုတာမသိနိုင်နေဘူးလို့ Maine ပြည်နယ် Republican အထက်လွှတ်တော်အမတ် Susan Collins ကပြောပါရယ်။ဒါကာအစီအစဉ်မှတ်လ9ရက်နေ့မှာအဆုံးသတ်ရမယ်ဆိုတဲ့ဖိအားကနိုင်ငံတော်တရားရုံးချုပ်ရဲ့အယူခံကိုမကြားနာဖို့ဆုံးဖြတ်ချက်ကြောင့်စိတ်သက်သာရာရစေပေမဲ့လို့ Dreamers တွေကိုနိုင်ငံထက်ကနင်းထုတ်နိုင်တဲ့အန္တရာယ်ကိုတော့မဖယ်ရှာနိုင်သေးဘူးလို့လည်းသူကပြောပါရယ်။သမ္မတထရမ့်ကဒါကာအစီအစဉ်ကိုမှတ်လ9ရက်နေ့မှာတက်တန်းကုန်ဆုံးမယ်လို့သတ်မှတ်ထားပေမဲ့ဒါကာအစီအစဉ်မှာပါဝင်နေသူတွေပါဝင်ခွင့်ရှိသူတွေရဲ့တရားဝင်နေတိုင်းခွင့်အခြေအနေကိုဘယ်လိုတတ်မှတ်မှာလဲဆိုတော့ရေရှည်ဆုံးမြတ်ချက်ကိုလွှတ်တော်ကအတိမပြုသေးပါဘူး။ကယ်လီဖိုးနီးယားနဲ့နယူးယောက်ပြည်နယ်တွေကပြည်ထောင်စုတရားသူကြီးတွေကဒါကာအစီအစဉ်ကိုအဆုံးသတ်ရေးကိုကန့်ကွက်တဲ့အမိန့်တွေပြီးခဲ့တဲ့သတင်းမှတ်တွေထဲမှာပဲထုတ်ပြန်ခဲ့ကြပါတယ်။
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA ကနေအင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံရခိုင်ရေးကိစ္စဟာဘာသာယူဝါဒကြားပြဿနာမဟုတ်ဘဲဒေသတွင်းနိုင်ငံကြီးနဲ့စီးပွားရေးစိန်ခေါ်ချက်တွေကြောင့်ဖြစ်တယ်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့အခွင့်ကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းမှာအခုလိုပြောဆိုလိုက်တာဖြစ်ပြီးတော့မြန်မာအစိုးရအနေနဲ့တော့ရခိုင်ပြည်နယ်အတွင်းလူမှုအဖွဲ့အစည်းအားလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးဖွံ့ဖြိုးရေးတွေအတွက်ခိုင်ခိုင်မာမာဆောင်ရွက်ပေးဖို့ပိုင်းဖြတ်ထားပြီးသားဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ရခိုင်ပြည်နယ်မှာအခုကြုံနေရတဲ့အကျပ်တဲတွေဟာရွှေပြောင်းဝင်ရောက်မှုအရင်းမြစ်ရှင်ပြန်ရယူလိုမှုစည်ရဲမွဲတည်မှုတရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေပါဝင်တဲ့နိုင်ငံရေးနဲ့စီးပွားရေးအရာစိန်ခေါ်အကဲစမ်းချက်တွေဖြစ်တယ်လို့လည်းဦးကျော်တင်ကပြောပါတယ်ဒီကတစဉ်လူမှုအတိုင်းဝန်ကြားမှာပဋိပက္ခဟာအမျိုးသားလုံခြုံရေးနဲ့အကြမ်းဖက်ဝါဒစွဲအခြေအနေထိထိခိုက်တက်ရောက်မှုတွေဖြစ်လာတာလို့လည်းပြည်ထောင်စုဝန်ကြီးဦးကျော်တင်ကပြောဆိုသွားပါတယ်။အခုကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီနဲ့ပတ်သက်စည်းဝေးမှာတော့မြန်မာနိုင်ငံရဲ့ရခိုင်အရေးနဲ့ရွန်ဂျာဒုက္ခသည်အရေးဟာဆွေးနွေးပွဲတွေမှာထိတ်တန့်နေရယူလာနိုင်တဲ့အကြောင်းအရာတစ်ခုလည်းဖြစ်နေပါတယ်။ကုလသမဂ္ဂတွင်မှုချုပ်ကလည်းမနေ့ကစည်းဝေးဆက်ဆံခြင်းမှာပဲမြန်မာနိုင်ငံကရွန်ဂျာအရေးကိစ္စကိုပြောဆိုခဲ့ပြီးတော့ရွန်ဂျာတွေဟာကမ္ဘာမှာခွဲခြားဖိနှိပ်ဆက်ဆံခံရဆုံးလူမျိုးစုတစ်စုဖြစ်တယ်လို့ပြောသွားပါတယ်။လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းအခြေအနေတွေကိုအစောတင်ချိုတင်တားဆီးနိုင်ခြင်းမရှိတာကြောင့်မာတီဂျီပြစီမှုတွေဖြစ်ရတယ်လို့ပြောပြီးရခိုင်မြောက်ပိုင်းအခြေအနေကိုထောက်ပြသွားပါတယ်။ပြည်တော်စုဝန်ကြီးဦးကျော်တင်ကတော့လက်ရှိဆိုးရွားဟာနိုင်ငံတော်တာဝန်ယူယူပြီးချင်းရခိုင်ရေးကိစ္စကိုဦးစားပေးကင်တွယ်ခဲ့လို့နိုင်ငံတကာရဲ့အပြုသဘောတုံ့ပြန်ချက်တွေရခဲ့ပေမဲ့2016နဲ့19ခုနှစ်အတွင်းမှာလုံခြုံရေးစခန်းတွေကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ခဲ့ပြီးတဲ့နောက်အခြေအနေတွေဟာပြောင်းပြန်ဖြစ်ကုန်တယ်လို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာလာမယ့်နိုဝင်ဘာလကျရင်ကျင်းပဖို့ကတိပြုထားတဲ့ထွေထွေရွေးကောက်ပွဲကို2019 February လထက်နောက်မှကျပဲကျင်းပသွားမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုထပ်ပြီးရွှေ့ဆိုင်လိုက်တဲ့အတွက်ထိုင်းအစိုးရကဝေဖန်သူတွေကတော့ဒေါသထွက်ခဲ့ကြပါတယ်။လက်ရှိထိုင်းစစ်အစိုးရဟာ2014ခုနှစ်အာဏာသိမ်းယူခဲ့ချိန်ကစပြီးရွေးကောက်ပွဲကျင်းပဖို့အချင်းချင်းကတိပေးခဲ့တယ်လို့အချင်းချင်းလဲရွှေ့ဆိုင်ခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးအချိန်ရွေးကောက်ပွဲကျင်းပဖို့အတွက်နိုဝင်ဘာလကိုသတ်မှတ်ခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့လကထိုင်းစစ်တပ်ကခန့်အပ်ခဲ့တဲ့ဥပဒေပြုအဖွဲ့ကရွေးကောက်ပွဲဥပဒေကိုပြင်ဆင်လိုက်တာကြောင့်ရွေးကောက်ပွဲကိုနောက်ကိုရွှေ့ဆိုင်မဲ့အရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ကတော့သူ့အစိုးရအနေနဲ့ရွေးကောက်ပွဲရက်ကိုသတ်မှတ်ဖို့အတွက်နိုင်ငံရေးပါတီတွေနဲ့လာမယ့်ဂျွန်လလောက်မှာတွေ့ဆုံသွားမှာဖြစ်တယ်လို့အပတ်စဉ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုသူကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမြို့တော်ဘန်ကောက်မြို့မှာတော့ထိုင်းစစ်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေတိုးလာနေပြီးဝန်ကြီးချုပ်ပရယုတ်အနေနဲ့လည်းရွေးကောက်ပွဲကိုသူ့နှစ်ကိုသတ်မှတ်ထားတဲ့အတိုင်းနိုဝင်ဘာလမှာကျင်းပသွားဖို့တောင်းဆိုနေကြပါတယ်။
ဆော်ဒီနိုင်ငံရဲ့ကာကွယ်ရေးဖွဲ့စည်းတွေအတွက်မှာခြေပြန့်တဲ့အပြောင်းလဲတွေလုပ်တဲ့အနေနဲ့ဆော်ဒီပြင်ဆော်မန်ကနိုင်ငံရဲ့ထိပ်တန်းစစ်ဘက်တောင်းဝန်ရှိသူတွေနဲ့စိုးရွားဝန်ကြီးတချို့ကိုအပြောင်းလဲတွေလုပ်လိုက်ပါတယ်။ဆော်ဒီနိုင်ငံရဲ့လေကြောင်းကာကွယ်ရေးတပ်တွေနဲ့မြေပြင်တပ်တွေရဲ့အကြီးအကဲတွေကိုအစားထိုးလိုက်သလိုပြည်ထောင်ဝန်ကြီးဌာနတွေကထိပ်ပိုင်းရာရှိအတော်များများကိုလည်းဆော်ဒီပြင်ကအစားထိုးလိုက်တယ်လို့နိုင်ငံပိုင်မီဒီယာတွေကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါပြင်ဆော်ဒီနိုင်ငံမှာနိုင်ငံကအလုပ်ခွင်တွေမှာမျိုးသမီးတွေရဲ့အခမ်းအနားကိုချဲ့ထွင်ဖို့ကြိုးပမ်းတဲ့အနေနဲ့မျိုးသမီးတူကိုလည်းပထမဆုံးအကြိမ်ဖြစ်တဲ့အလုပ်သမားနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနဒုဝန်ကြီးအဖြစ်ခန့်အပ်လိုက်တယ်လို့ဆော်ဒီနိုင်ငံကကြေညာခဲ့ပါတယ်မြောက
်ရှီမင်နိုင်ငံတွေကစစ်ပွဲတွေကြောင့်ဖြစ်ပေါ်လာတဲ့လူသားချင်းစာနာမှုဆိုင်ရာကပ်ပေးဆိုးတွေအကြောင်းကျွမ်းကျင်ပညာရှင်အဖွဲ့တစ်ဖွဲ့ကဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီကိုရှင်းလင်းတင်ပြဖို့ရှိနေပါတယ်ရှီမင်နိုင်ငံတွေကဟူတီသဘုံတွေကိုလက်နက်ရောင်းချမပေးဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးပေါက်ခဲ့တဲ့အီရန်နိုင်ငံကိုအရေးနူရဲ့ယူနိုင်ရေးတင်ပြချက်မူကြောင်းကိုရုရှားဘက်ကဗီဒီယိုအနာသုံးပယ်ချလိုက်ပြီးနောက်တည့်မှာပဲပညာရှင်အဖွဲ့ရဲ့နောက်ဆုံးတင်ပြချက်တွေအခုလိုထွက်ပေါ်လာတာဖြစ်ပါတယ်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ပြောပြပေးသွားတာပါအခုနိုင်ငံတကာသတင်းလွှာတွေကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်မြောက်ကိုရီးယားအနေနဲ့စစ်မှန်တဲ့ပြုပြင်ပြောင်းလဲလူစိတ်ရှိမှသာတွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်နဲ့ပဲ့ထိန်တပ်ဒုံးကျည်စီစဉ်ကိုဖျက်သိမ်းဖို့စံတာမရှိရင်ဘယ်သူမှမခတ်မှန်းနိုင်ထင်မထားနိုင်တဲ့လူသားတွေရဲ့ဘဝတွေဆုံးရှုံးသွားနိုင်တယ်လို့လည်းသတိပေးပြောဆိုထားတာပါအလစ်ဇဘက်ချန်နော့ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင
်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်အနေနဲ့မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးဖို့စံနာရှိကြောင်းပြသနေတဲ့တစ်ချိန်တည်းမှာပဲအရင်သမ္မတတွေအနေနဲ့မြောက်ကိုရီးယားပြဿနာကိုပြေလည်အောင်မဖြေရှင်းနိုင်ခဲ့တဲ့အပေါ်ဝေဖန်ခဲ့ပါတယ်
And we want to talk also
သူကလည်းစကားပြောခြင်းနဲ့ကျွန်တော်တို့ကလည်းသူတို့အနေနဲ့စစ်မှန်တဲ့ပြောင်းလဲမှုလိုလားတဲ့အနေအထားအောက်မှာဆွေးနွေးလိုပါတယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့ကတွေးဆုံဆွေးနွေးမှာမဟုတ်ပါဘူးအရင်သမ္မတတွေလက်ထက်မှာနှစ်အစိတ်လောက်ကြာအောင်ပြောဆိုခဲ့ကြပါတယ်ဒါပေမဲ့လည်းကျွန်တော်သမ္မတဖြစ်လာတဲ့အထိဘာအဖြေမှမထွက်ပါဘူး
ထောင်ကိုရီးယားမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲကျင်းပပြီးချိန်မှာတော့အလုံးဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်ချိန်ညှမှုအပေါ်ပြန်အာရုံစိုက်လာကြပါတယ်အိုလံပစ်အားကစားပွဲပိတ်ပွဲခန္ဓာတက်ရောက်ပြီးဝါရှင်တန်ကိုပြန်ရောက်လာတဲ့အင်မီရောပြောခွင့်ရဆေရာဟက်ကဘီဆန်နော့စ်ကလည်းထရမ့်အစိုးရအဖွဲ့ရဲ့သဘောထားကိုထပ်လောင်းပြောကြားပါရယ်
Let us be completely clear
ရှင်းရှင်းလင်းလင်းထပ်ပြောပါမယ်နျူကလ িয়ার အစီအစဉ်ဖြစ်တဲ့ရေဟာမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုရလာဖြစ်ရပါမယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်တပ်ဒုံးကျည်အစီအစဉ်ဆုံးခန်းတိုင်သွားတဲ့အောင်အမေရိကန်နဲ့နိုင်ငံတကာအနေနဲ့ဆက်လုပ်ဆောင်ရပါမယ်
လုံခဲ့တဲ့နှစ်စက်တင်ဘာလအတွင်းကုလသမဂ္ဂမှမင်ကွန်းပြောကြားရာမှာထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကိုဒုံးပြန်လူသားဆိုပြီးတော့ခေါ်ဝေါ်ခဲ့သလိုကင်ဂျုံအွန်းကလည်းနိုဝင်ဘာလအတွင်းကထရမ့်ရဲ့အာရှခီးစဉ်ကိုစစ်မီးမွေးသူရဲ့ခီးစဉ်လို့ပြန်ခေါ်ခဲ့တာကြောင့်နှစ်နိုင်ငံကြားတင်မာမှုတွေပိုကြီးထွားလာခဲ့ပါတယ်မြောက်ကိုရီးယားရဲ့ထူးခြားတဲ့ခြေလှမ်းကိုတော့သတိထားသင့်တယ်လို့မူဝါဒရေးအကြံပေးအဖွဲ့ဖြစ်တဲ့ East West Center ကနိုင်ငံရေးသုံးသပ်သူ Danny Wright ကပြောပါတယ်
The one thing that's a little different
ဒီနှစ်ဆန်းပိုင်းကစလို့မြောက်ကိုရီးယားဟာစမ်းသပ်မှုတွေဆက်မလုပ်တာကတော့ထူးခြားတာကြောင့်ဒီပေါ်တေချာစောင့်ကြည့်ရပါမယ်သူတို့စမ်းသပ်မှုတွေပြန်စနိုင်မလားတကယ်လို့ပြန်စရင်လည်းအရင်ကအတိုင်းပဲထပ်ပြီးဖိအားပေးရမယ်လို့ထင်ပါတယ
်ဒါလိုအနေထားအောင်ပါပဲအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့ပူးရဲစည်ရေးလက်ချက်မှုတွေမကြခင်ຫນွေဥကာလမှာပြန်လည်စတင်တော့မှာပါခင်ဗျာ
ကိုအောင်ပြောပြသွားတာပါရှင်အခုစီးရီးယားဘက်ကိုအလှည့်ပေးပါရစေစီးရီးယားနိုင်ငံအတွင်းသဘုံတွေထိန်းချုပ်ရာအရှေ့ကူတာမှာတနင်္ဂနွေနေ့ကတိုက်ပွဲတွေထပ်ဖြစ်ခဲ့ပါတယ်ရက်30ကြာအပြည့်ရဆဲဖို့ပြီးခဲ့တဲ့သတင်းပတ်ကုံမှာပဲကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တရထွက်လာခဲ့ပေမဲ့လေကြောင်းတိုက်ခိုက်မှုတွေကဆက်ပြီးပြင်းထန်နေဆဲဖြစ်ပါတယ်စီးရီးယားရေးမှာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုထိထိရောက်ရောက်ကျင့်သုံးမှသာအဓိပ္ပာယ်ရှိလိမ့်မယ်ဆိုပြီးပြစ်ခတ်မှုတိုက်ခိုက်မှုတွေရပ်ဆဲဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတိုက်တွန်းနေတာပါ။ဆီးရီးယားကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက်အလစ်ဘတ်ချာနက်ပေးပို့ထားတဲ့သတင်းလွှာကိုမတ်အီတန်စင်ကပြောပြပါမယ်ရှင
်။ဆီးရီးယားနိုင်ငံဒမတ်စကတ်စ်မြို့တော်အနီးတပုံတွေထိန်းချုပ်ရာအရှိကူတာဒေသမှာတင်းနေနေတုန်းကလေကြောင်းတိုက်ခိုက်မှုတွေဆက်ရှိနေပြီးတော့ပျို့ကျပျက်စီးနေတဲ့အဆောက်အဦတွေတဲကနေပြီးတော့လူတွေကိုကယ်ထုတ်နေရပါတယ်။ရက်30ကြာအပြည့်ခန့်ရဲဆဲဖို့တိုက်တွန်းတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ထွက်လာခဲ့တဲ့သတင်းပတ်ကမှပဲအခုလိုပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေဆက်ဖြစ်နေရပါလုံခြုံရေးကောင်စီဆုံးဖြတ်ချက်ထွက်လာလာခြင်းမှပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့ဒီဆုံးဖြတ်ချက်ချမှတ်နိုင်ဖို့မှာရုရှားကနေအချင်းကြကြအောင်လုပ်ခဲ့တယ်ဆိုပြီးတော့ပြစ်တင်ပြောဆိုလိုက်ပါတယ်
Every minute the council waited on Russia. The human suffering grew.
ဒီကောင်စီမှာရုရှားကိုစောင့်နေရတဲ့မိနစ်တိုင်းမှာလူတွေရဲ့ဒုက္ခတွေပိုပြီးကျူးလာပါတယ်။နောက်ဆုံးတော့လည်းအပြောင်းအလဲကြီးကြီးမားမားမရှိပဲစကလုံးအသုံးလုံးလေးပုတ်ဖြတ်ပုတ်ရက်လောက်လေးပဲပြင်ပြီးတော့အစောပိုင်းဆုံးဖြတ်ချက်အတိုင်းပြန်ဖြစ်တာပါပဲ။ရုရှားကူစက်တွေကသူတို့အစိုးရရဲ့ညွှန်ကြားချက်ကိုစောင့်နေရလို့ဆီးရီးယားနဲ့ဆွေးနွေးနေရလို့ဆိုတဲ့အချိန်တွေကြောင့်ဆီးရီးယားပြည်သူတွေအသက်ဆုံးရှုံးနေရတာတွေမဖြစ်သင့်တော့ပါဘူး။
လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုနှောင့်နှေးအောင်လုပ်တယ်လို့အမေရိကန်ဘက်ကခုလိုဆွေးဆွဲတာကိုစီးရီးယားသမ္မတဘာရှာအယ်အာဆတ်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားကလည်းပြန်လည်တုံ့ပြန်ပါတယ်
Цель борьбы с террористами не должна становиться прикрытием для решения
тех. Чан Пам Мусани ရဲ့အတွက်ရွေချက်တွေဟာအခုအမေရိကကဆီးရီးယားမှာလုပ်နေတဲ့တကယ်တမ်းတရားဝင်မှုရှိရလားလို့တော့မှမေးရမယ်။ပထဝီနိုင်ငံရဲ့ယမန်ချက်တွေကိုအကောင့်ထဲဖော်နိုင်အောင်ဟန်ဆောင်ဖုံးကွယ်ထားတာမျိုးမဖြစ်သင့်ပါဘူး
။ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းတန်ကိုယ်စားလှယ်ဗာစီလီနီဗန်ညာကပြောသွားတာပါ။ဒီတိုင်ချိန်ဆိုင်အကူအညီပေးရေးအဖွဲ့တစ်ခုရဲ့အစိုးပိုင်းစီခန်းစာအရပြီးခဲ့တဲ့သတင်းပတ်ဘုံကျဲတိုက်ခိုက်မှုတွေစတင်ခဲ့ခြင်းကစလို့လူပေါင်း900လောက်ထိသေဆုံးရပြီဖြစ်တယ်လို့ပြောပါရယ်။ပြည်ပခါအတွင်းဒုက္ခရောက်နေတဲ့စီးပွားပြည်သူတွေအတွက်အစားအစာနဲ့စီဝါအကူအညီတွေဖြန့်ဝေပေးနိုင်ဖို့အတွက်အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်နဲ့ပိုဟမ်မင်ဂျီဖရန်စစ်တို့ကလည်းတိုက်တွန်းနေကြတာပါ။ဒမတ်စကတ်စ်မြို့တော်ကစီးရီးယားပြည်သူတွေကြားမှာတော့စီးရီးယားအရေးနောက်ဆုံးသဘောတူညီချက်ဟာလေအစိုးရနဲ့တပုံအဖွဲ့တွေကြားတိုက်ခိုက်မှုတွေရပ်သွားအောင်လို့ထိထိရောက်ရောက်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့ယူဆထားကြတာပ
ါ الوضع بشكل عام بالبلد يرتاح ترتاح البلد سواء كان بالغوطه
ဒီတိုင်းမျိုးကိုတက်တာရရစေချင်ပါပြီဂူတာမှာပဲဖြစ်ဖြစ်အလက်ပိုဟာမာလာတာကီယာဒါရာကူနီထရာဘလို့အရက်တွေမှာပဲဖြစ်ဖြစ်ပါစီးရီးယားတနိုင်ငံလုံးကိုတက်တာရရစေချင်ပါတယ်
ဒမတ်စကတ်စ်မြို့ကန်တူကပြောသွားတာဖြစ်ပါတယ်။လောလောဆယ်အထိကတော့စီးရီးယားနိုင်ငံနဲ့ပတ်သက်တဲ့ဘလို့ဖြည့်ရှင်းကင်တွယ်မှုတွေကမှထိရောက်ပုံမရသေးပါဘူးရှင
်။လိမ့်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေခက်စိတ်စိတ်တွေ့လာရတာနဲ့အတူနိုင်ငံတော်ကဘလောက်ဆူဆူရွာရွာဖြစ်နေကြပြီလဲ။ကျူးလွန်သူတွေကဘလို့အခြေအနေတွေကိုအခွင့်ကောင်းယူနေကြပါသလဲ။ VOE ရဲ့အင်ကာနစ်ညာပိုင်းထရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ကိုယ်တိုင်ကြုံတွေ့ရတာတွေပဲဖြစ်ဖြစ်ဒီအပေါ်ရှုမြင်ချက်တွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ်။ထရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်ကြသလို VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုလည်းတော်တာရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာကိုစားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားနိုင်ကြပါတယ်။အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်နေအားလုံးကိုဖိတ်ခေါ်ပါလိမ့်ရှင
်။ဒီနေ့ညပိုင်းထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွင်းနိုင်ပါတယ်ရှင်။အခုမြန်မာသတင်းလှတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။မကွေးတိုင်းဒေသကြီးအစိုးရဖွဲ့မှလစ်လက်နေတဲ့ဝင်ကြီးနှစ်နေရာအတွက်အစားထိုးခန့်အပ်ဖို့အဆိုပြုထားတဲ့ကိုယ်စားလှယ်လောင်းနှစ်ဦးရဲ့အမည်စင်းကိုဝင်ကြီးချုပ်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။အဆိုပြုတင်သွင်းခံထားရတဲ့ကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့အရေးချင်းပြည့်မီခြင်းရှိမရှိဆိုတဲ့အပေါ်တိုင်းဒေသကြီးလွှတ်တော်အမတ်18ဦးကလွှတ်တော်အတွင်ကန့်ကွက်ခဲ့ကြသလိုပြည်သူလူထုကြားမှလည်းဝေဖန်ပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်ဝင်ကြီးချုပ်ကအခုလိုပြန်လည်ရုပ်သိမ်းလိုက်တာပါ။အပြည့်အစုံကိုကိုစော်ဝင်းလိုင်းကတင်ပြထားပါရဲ့ရှင်။
မကွေးတိုင်းဒေသကြီးအစိုးရကအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးနေမျိုးကျော်နဲ့စက်ပြိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးဌာနဝန်ကြီးဦးစိုးမြင့်တို့နှစ်ဦးဇန်နဝါရီလဇန်ပိုင်းကနှုတ်ထွက်စာတင်ပြီးအတီးတီးနှုတ်ထွက်သွားခဲ့ကြပြီးတဲ့နောက်အဲ့ဒီလစ်လက်တဲ့နေရာတွေမှာအစားထိုးခန့်အပ်ဖို့အတွက်ဆင်မြောင်းဌာနအငိမ့်စားညွှန်ကြားရေးမှူးဦးအေးငွေအငိမ့်စားတွဲဝဲပညာရေးမှူးဦးအောင်ကျော်မိုးတို့နှစ်ဦးရဲ့အမိစင်းတွေကိုဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကဖေဖော်ဝါရီလ14ရက်နေ့ကလွှတ်တော်မှာတင်သွင်းခဲ့တာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်အမည်စင်းတင်သွင်းခဲ့တဲ့ကိုယ်စားလှယ်လောင်းအုပ်ဟာအရေးအချင်းကိုက်ညီမှုမရှိဘူးဆိုပြီးအမည်စင်းတင်သွင်းပြီး၂ရက်အကြာဖေဖော်ဝါရီလ16ရက်နေ့မှာကျင်းပတဲ့လွှတ်တော်အရေးပေါ်အစည်းအဝေးအတွင်လွှတ်တော်ကိုယ်စားလှယ်18ဦးတို့ကကန့်ကွက်ခဲ့ကြပါတယ်။အဲ့ဒီလိုကန့်ကွက်မှုတွေရှိနေတာကြောင့်ဖေဖော်ဝါရီလ26ရက်တနင်္လာနေ့ကကျင်းပတဲ့တိုင်းဒေသကြီးလွှတ်တော်အစည်းအဝေးမှာအမည်စင်းကိုပြန်ရုပ်သိမ်းလိုက်ခြင်းဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါတယ်။
လက်မခံလို့ပြောလို့ရှိရင်တော့တို့ကဒီနှစ်ယောက်ကိုမကြိုက်လို့ပေါ့
ဟုတ်ကဲ့ဒါပေမဲ့ဆရာအနေနဲ့ကတော့တို့နှစ်ယောက်က qualify ဖြစ်တယ်လို့ဆရာကယူဆပြီးတော့တင်ခဲ့တာအဲ့လိုပေါ့ဟုတ်တယ်မလားဆရာ
qualify ဖြစ်တယ်ဆိုပြီးတော့ယူဆပြီးတင်ခဲ့တာမှာတို့မကြိုက်တဲ့ challenge တွေတွေ့နေလို့ပေါ့အဲ့ဒါပဲပြောပြသေးတယ်ကြိုက်ကြိုက်မရောမကောင်းဘူးပေါ့နော
်ခုကလွတ်တော်ကကန့်ကွက်တယ်ဟိုပါပေါ့အဲ့ဒါကြောင့်အဲ့ဒီဟာကြောင့်ဆရာပြန်ရုပ်သိမ်းလိုက်ရတာပေါ့နော
်ဟုတ်တယ်ဆရာဟုတ်တယ်ကိုယ်စီလေးတွေက ကိုယ်တိုင်ဒီသားကြီးလို့တော့တခုလို့ကမကွေးလို့တော့ပူစလေရေးပဲလေဟုတ်ကဲ့ကိုယ်အန်ဒီရေးပဲအန်ဒီရေးပဲအော်ဟုတ်ကဲ့လူကန်ကွက်တဲ့ထဲမှာဟိုနှစ်ဆက်ငါးရခိုင်နှုန်းပါတယ်တမလို့သားလို့တော့ပူစလေရအူဆောင်ပြီးကန်ကွက်တဲ့ဆိုတာမျိုးလို့မရှိပါဘူးအန်ဒီရီပါဒီယာကိုယ်စလေရေးရရခန်ကွက်တာပါဟုတ်ကဲ့သူကဘယ်နေရာခိုင်နှုန်းကနေကန်ကွက်ရင်ဟိုသူတို့ကန်ကွက်ဟာကန်ကွက်မှုအထမ
ဖြစ်အစိုးတင်သွင်းခံထားသူနှစ်ဦးရဲ့ကတဦးဖြစ်သူဦးအောင်ကျော်မိုးဟာတိုင်းလက်ထောက်ပညာရေးမှူးအဖြစ်တာဝန်ထမ်းဆောင်စဉ်ကအလဲရန်ပြဆရာတဦးကိုနိုင်ငံရေးလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ခုံရုံးတင်စစ်ဆေးပြီးအလုပ်ဖြုတ်ပစ်ဖို့ဆုံးဖြတ်ချက်ချပေးခဲ့သူဖြစ်တယ်ဆိုပြီးအမည်စရင်းတင်သွင်းခံရပြီးရပ်ပိုင်းအတွင်းမှာပဲဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်အမည်စရင်းတင်သွင်းခံထားရသူနှစ်ဦးကိုဝန်ကြီးအဖြစ်ခန့်အပ်လိုက်ရင်ဝန်ကြီးချုပ်နဲ့မကွေးတိုင်းဒေသကြီးအစိုးရတို့ကိုဆန္ဒပြကန့်ကွက်သွားမယ်ဆိုတဲ့ပြောဆိုမှုတွေမကွေးတိုင်းအတွင်းကနိုင်ငံရေးအတိုင်းဝိုင်းနဲ့လူမှုရေးအဖွဲ့အစည်းတွေအကြားကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်အစိုးတင်သွင်းခံထားရတဲ့ဝန်ကြီးအုပ်ကို2008အခြေခံဥပဒေနဲ့အညီကန့်ကွက်ခြင်းဖြစ်ကြောင်းလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစုစမ်းတင်ပြခဲ့တာပါရှင်အခုမွန်ပြည်နယ်ဘက်ကိုလည်းအလှည့်ပေးပါမယ်ဖေဖော်ဝါရီလ23ရက်ကမြန်မာအစိုးရနဲ့ NCA လက်မှတ်ထိုးခဲ့တဲ့မွန်ပြည်သက်ပါတီကိုဂုဏ်ပြုတဲ့အနေနဲ့မွန်ပြည်နယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမနေ့ဖက်မှာထောက်ခံပွဲကျင်းပဖို့ရှိပါတယ်။ဒါဟာမွန်ပြည်သက်ပါတီအနေနဲ့ဆက်ဆံရေးနှွေးထွေးစေဖို့ဖြစ်ပြီးမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေစီရောက်ရေးအတွက်ကောင်းတဲ့လက္ခဏာလည်းဖြစ်တဲ့အကြောင်းပြည်ခိုင်ဖြိုးပါတီတာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်သက်ပါတီကတော့ဆွေးနွေးပွဲမကျင်းပမီအကြိုလူထုတွေ့ဆုံပွဲတွေကိုနေရာ၅ခုမှာလုပ်ဖို့ရထားပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ဆွေးနွေးညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးသူခဲ့တဲ့မွန်ပြည်သက်ပါတီကိုမွန်ပြည်နယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေမနက်ဖြန်မှာဂုဏ်ပြုဆောက်ခံပွဲကျင်းပသွားမှာပါ။ကွန်ပျူတာကံပွဲကျင်းပရတဲ့အချိန်တွေကိုတော့မွန်ပြည်နယ်ကြံ့ခိုင်ရေးပါတီတွင်ရင်မှုဥဝင်းမော်ဦးကအခုလိုပြောပါတယ
်ဒီစစ်ပါတီဆက်စီလက်မှတ်ထိုးတဲ့ဟာကိုကျွန်တော်ကဘုံပြီးဖောက်ခံပွဲဖြစ်တယ်အဲ့ဒါလုပ်မှာပေါ့ကျွန်တော်က6နှုံပွဲလုပ်မှာညကျွန်တော်လည်းဖွဲ့စည်းအသီးသီးကျွန်တော်တို့ဖိတ်တယ်မွန်ပြည်စစ်ပါတီအနေနဲ့ပေါ့နော်ဝင်လာတဲ့အခါကျတော့သူတို့ကကိုယ့်အကိုပြန်လာတယ်ဆိုရင်ဒီတွေကလည်းလဲလဲနဲ့အဲ့လိုနည်းနည်းဆိုးဆိုးအကျိုးရအပြည့်တယ်ဆိုရင်တို့အတွက်လည်းသွားမှုလာမှုစက်ကံမှုအားလုံးကဝေးထွေးသွားအောင်အဲ့ဒီဟာတွေလည်းပါတယ်ပေါ့ဗျာအဲ့ဒီဘောနဲ့ကျွန်တော်တို့လုပ်တာ
ဒီထောက်ခံပွဲကိုမွန်ပြည်နယ်ချောင်းစုမြို့စိန်ပါတီဝင်းမှာကျင်းပသွားမှာဖြစ်ပြီးလူကြီး 3,000 လောက်တက်ရောက်ဖို့စက်ဆံရကိုစရင်တင်ထားတယ်လို့ဦးဝင်းမော်ဦးကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသွင်းနိုင်ခဲ့တာပါမွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးဆွဲလက်ချင်းဖြင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတက်လှမ်းနိုင်ပြီလို့ကြံ့ခိုင်ရေးပါတီသွေးမှုဦးဝင်းမော်ဦးကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ပြည်နယ်အတွက်ပေါ်နိုင်ငံတော်ဒါအကောင်းတဲ့လက္ခဏာပဲလေ NCA လမ်းကြောင်းခဲကနေသွားမှာကျွန်တော်တို့ရဲ့ဒီရောင်းမှုငြိမ်းချမ်းရေးသဘောတူချက်ဆိုတာဆက်သွားမှာနောက်တစ်ခုကလည်း NCA ထိုးလိုက်တဲ့အတွက်ကျွန်တော်တို့ပြည်နယ်အတွင်းမှာအမျိုးသားအဆင့်ဆွေးနွေးပွဲတွေလုပ်နိုင်ပြီပေါ့လုပ်နိုင်ရင်ကျွန်တော်တို့ကပါတီပြည်ပြည်ရောလူထုလမ်းတော်အတီးတီးကောလောကပါဝင်ဆွေးလို့ရ
တယ်လေ။မွန်ပြည်သက်ပါတီအနေနဲ့ကတော့ဒီထောက်ခံပွဲကိုဆက်ရောက်ဖို့မဆုံးဖြတ်ရသေးဘူးလို့ပါတီသာဝန်ရှိသူတွေကပြောပါရယ်။ အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆွေးနွေးညှိနှိုင်းနေဆက်ဖြစ်ပြီးဆွေးနွေးပွဲမကျင်းပမီအကျိုးလူထုတွေ့ဆုံပွဲတွေကိုနေရာ၅ခုမှာလုပ်ဖို့ရထားတယ်လို့မွန်ပြည်ထက်ပါတီဗိုလ်လူမှုဆောင်ကော်မတီဝင်ပြည်တွင်းရေးရာတာဝန်ခံနာဝင်းလှကမွန်ပါရာနဲ့အခုလိုပြောပါတယ်
ဘလောနာမဆုံနိုင်ရတော့လည်းနိုင်ဘူးရတယ်သူချီကရရောပုတ်ကတော့ကုန်းနေနေတော့တောင်းမြေပုံထော်လေးကြောင်းနံဘူဘူအညီနော
်သူပြောသွားတာကတော့ကျင်းမဖို့ရထားတာကငန်းလေယာကျွန်တော်တို့နေမြေသွင်းမှာပေါ့နော်ပါတီတွေအဖွဲ့အစည်းတည်တည်တွေနဲ့တော့မတွေ့ဆုံရသေးဘူးကျွန်တော်တို့မွန်ပြည်ပါတီအနေနဲ့ရထားတာပါတခြားအဖွဲ့တွေနဲ့မညှိနှိုင်းရသေးဘူးဒီနေ့လဲ UPDJC စည်းဝေးရှိနေတယ်လေဒီစည်းဝေးမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိစ္စတွေသူတို့ဆွေးနွေးမယ်လို့ထင်ပါတယ်ဘယ်လိုပုံစံကျလာမယ်ဆိုတာမပြောနိုင်သေးဘူးဆိုပြီးမွန်ပါရာနဲ့ပြောဆိုသွားတာပါလက်ရှိမွန်ပြည်ထက်ပါတီစိမ့်ချုပ်နယ်မြေဖြစ်တဲ့သထုံခရိုင်မော်လမြိုင်ခရိုင်ထဝဲခရိုင်ဘိုးသာနာချုပ်ဝင်းကျင်လေးနေရာနဲ့ရန်ကုန်ပဲခူးတိုင်းဒေသကြီးမှာတနေရာအကျိုးလူထုတွေ့ဆုံပွဲတွေကိုကျင်းပသွားဖို့စီစဉ်ထားတယ်လို့သူကဆိုပါတယ်ဒီကနေ့နေပြည်တော်မှာကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးတွင်မှာမွန်ပြည်ထက်ပါတီခေါင်းဆောင်တွေတက်ရောက်နေသလိုလာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယကြိမ်အစည်းအဝေးမှာတိုင်မီမွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့အတွက်တပ်ဆိုင်ရာဖွဲ့အစည်းတွေနဲ့ညှိနှိုင်းသွားမယ်လို့လည်းနိုင်ဝင်းလှကပြောပါတယ်UPDJC အတွင်းမှာမွန်ပြည်ထက်ပါတီဘက်ကဒုဥက္ကဋ္ဌနိုင်ဟန်တာနဲ့အသွေးမှုနိုင်အောင်လို့ပါဝင်နေပါတယ်မွန်ပြည်ထက်ပါတီဟာ UNSC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်ပြီးမြန်မာအစိုးရနဲ့ဖေဖော်ဝါရီလ17ရက်နေ့မှာ NCA လက်မှတ်ရေးသွင်းခဲ့ပါတယ်။မွန်ပြည်ထက်ပါတီအနေနဲ့ NCA လက်မှတ်ရေးသွင်းခဲ့မှုနဲ့ပတ်သက်ပြီးတော့ပြည်တွင်းပြည်ပကမွန်တိုင်းဝိုင်းတွေကြားစိုးရိမ်မှုတွေဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေလံဆူနေကန်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအင်ကာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားနိုင်ငံဒမတ်စကတ်စ်မြို့အနီးသတင်းပတ်တွေနဲ့ခြေတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့နေရာတွေကနေရဲသားတွေထွက်ခွာနိုင်အောင်လို့ဆီးရီးယားသဘုံတွေပေါ်မှာလေကြောင်းကနေပစ်ခတ်နေတာတွေကိုနေ့စဉ်9နာရီရက်ဆိုင်ပြည့်မဲ့အစီအစဉ်ကိုဒီကနေ့အစောပိုင်းကစတင်ပြီးတော့အသက်ဝင်ကြောင်းရုရှားအစိုးရကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့လွတ်တော်အနေနဲ့လုပ်သည်ဖြစ်စေမလုပ်သည်ဖြစ်စေသူ့အနေနဲ့ bomb stock လို့ခေါ်တဲ့တစ်ချက်ချင်းပြတဲ့တနက်တွေကိုဇက်တိုက်ပစ်နိုင်အောင်လုပ်ပေးတဲ့ကိရိယာရောင်းချတာတွေကိုတားမြစ်တဲ့အမိန်ကိုလက်မှတ်ထိုးသွားမှာဖြစ်တယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးတွေကိုပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ရေးကိစ္စဟာဘာသာယူဝါဒကြားပြဿနာမဟုတ်ဘဲဒေသတွင်းနိုင်ငံရေးနဲ့စီးပွားရေးစိန်ခေါ်ချက်တွေကြောင့်ဖြစ်တယ်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့အခွင့်အကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးတွင်အခုလိုပြောကြားလိုက်တာဖြစ်ပြီးတော့မြန်မာဆိုရအနေနဲ့တော့ရခိုင်ပြည်နယ်တွင်းကလူမှုအဖွဲ့အစည်းအလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးဖွံ့ဖြိုးရေးတွေအတွက်ခိုင်ခိုင်မာမာဆောင်ရွက်ပေးဖို့ပိုင်းဖြတ်ထားပြီးသားဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံမှာလာမယ့်နိုဝင်ဘာလကျရင်ကျင်းပသွားဖို့ကတိပြုထားတဲ့ထွေထွေရွေးကောက်ပွဲကို2019 February ထက်နောက်မကျပဲကျင်းပသွားမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့မှပြောကြားလိုက်ပါတယ်။အခုလိုထပ်ပြီးရွှေ့ဆိုင်းလိုက်တဲ့အတွက်ထိုင်းဆိုရကိုဝေဖန်သူတွေကတော့ဒေါသထွက်ခဲ့ကြပါတယ်။ပါပူဝန်ယူကီနီနိုင်ငံမှာတလနေ့ကအင်အားပြင်းပြင်းလင်းလှုပ်ခတ်ခဲ့တာကြောင့်လူ12ယောက်ထပ်မံတေဆုံးခဲ့တဲ့အကြောင်းအေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကတီးပြထားပြီးတော့ထိခိုက်ပျက်စီးမှုပမာဏကိုလည်းတိုင်းတာဆစ်ဆေးနေကြပါတယ်။ပြင်းအား 9.5 ရှိတဲ့ငရင်ဟာပိုဂေရာမြို့တောင်ဘက်မှာအဓိကလှုပ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါရဲ့ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုတော့လှိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ည9နာရီတခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
From Washington.